တောင်ကိုရီးယားနိုင်ငံဆိုးမျိုးနဲ့တူဝိုင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအသစ်ပြန်တွေ့နေရပြီးတဲ့နောက်ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကကိုဗစ် -19 ဒုတိယလှိုင်းကူးစက်မှုကိုတားဆီးနိုင်ဖို့လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေမဖြစ်မနေလှုံ့ဆော်သွားဖို့တတိပေးပြောဆိုလိုက်ပါတယ်။ဒေါက်တာမီလီကအတည်ပြုလူနာ45ယောက်ရှိကြောင်းတောင်ကိုရီးယားရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကအတည်ပြုပြောခဲ့တာပါ။ကူးစက်မှုကွန်းဆက်တွေကဆိုးပြရဲ့ပဝန်းကျင်ဒေသတစ်ပိုင်းမှာဖြစ်ပြီးအဲ့ဒီကူးစက်မှုကွန်းဆက်တွေကိုမဖြတ်တောင်းနိုင်ဘူးဆိုရင်နောက်ထပ်ကူးစက်မှုကြီးတစ်ခုဖြစ်လာနိုင်တယ်လို့ဗုဒ္ဓဘာသာကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ CDC ကြေညာမှုဂျွန်အွန်ချောင်းကပြောပါတယ်။နိုင်ငံတွေအသွားလာတွေချေလျှော့ပေးပြီးတဲ့နောက်ဒီလိုကူးစက်မှုအသစ်တွေပြန်တွေ့ရတာလို့လည်းသူကပြောပါတယ်။အစိုးရတာဝန်ရှိသူတွေကတော့စီးပွားရေးထိခိုက်မှုကိုစိုးရိမ်နေတာကြောင့်ပိုပြီးတိကျတဲ့ကန့်သတ်ချက်တွေချမှတ်ဖို့ရင်းဆန်နေတာပါ။အပြစ်ချက်တွေကိုဖြေလျှော့လိုက်လို့လူတွေအသွားလာပုံများလာပြီးလူချင်းခွာတရားမသဘတ်ချက်တွေကိုမလိုက်နာတာကြောင့်အခုတကြောပြန်ကူးစက်မှုကပိုပြီးညံစံသလိုချေရခတ်ဖို့လဲပိုခက်လာတယ်လို့တောင်ကိုရီးယား CDC ကသတိပေးထားပါတယ်။ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတော့လူတွေကိုစစ်ကောင်းစီတက်ကြဖို့ချက်မှတ်ထားတဲ့စီကံချက်တွေကိုလိုက်နာကြဖို့နဲ့လူစုလူဝေးမလုပ်ကြဖို့မေတ္တာရပ်ခံထားပါတယ်ခင်ဗျ။